္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် September 3ရက်ဤကနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အစီအစဉ်တွေကို line to meter 1925တို့ကနေတိုက်ထိုးရနေပါပြီ။ဒီမှာနောက်လာပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူသိဆက်တော်မှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။ Dorian Atlantic Hurricane မုန်တိုင်းဟာGrand Bahama Island ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခတ်နေပါတယ်။နောက်ဒီ Afghanistan နိုင်ငံကဘူးမြို့တော်မှာတနင်္လာနေ့နောက်ပိုင်းကပောက်ကွဲမှုကသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကပြောပါတယ်။ဒီလိုထိတဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလည်အောင်။
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကြောက်တော်ဖက်မှာတပ်မတော်စစ်ကြောင်းကိုအေးတပ်ဖွဲ့ကပုံခွဲပြီးတိုက်ခတ်ခဲ့တာကြောင့်အရွာသားတွေထိခိုက်ဒဏ်ရာရသွားတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီကကျွန်တော်တို့အုပ်ချုပ်မှုစိတ်ထားလုပ်ဖို့ဆိုတော့စစ်ကြောင်းတောင်းအားတောက်တော့ရတယ်မဟာဘူးကြီးကလည်းသွားတာတရားတစ်ပင်သွားအဝင်မှာတရားတစ်ပင်ကြီးတယ်အဲ့တရားတစ်ပင်မှာတော့နောက်ပြန်ခါကျတော့ပိုင်းနှလုံ
းပဲတမတော်ပြောခွင့်ရဘုံမူကြီးဝင်းစောဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်ပြီးခဲ့တဲ့လလည်းကလေးကရှမ်းမြောက်ပိုင်းဖက်မှာတိုက်ပွဲတွေဖြစ်နေပြီးမနေ့ညကလည်းကုတ်ໄຂမျိုးတဝိုက်တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စစ်ဘေးရှောင်တွေတိုးလာနေတဲ့သတင်းကြမှာပါတခါမြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ခီစဉ်ပေါ်မြမလူခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီဘာကြောင့်ဝေဖန်ပြောဆိုလိုက်တဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့ရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
Dorian Atlantic Hurricane မုန်တိုင်းဟာ Grand Bahama Island ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခိုက်နေတာကြောင့် Bahama ကျွန်းစုမှာနေထိုင်နေသူတွေဟာဒီမုန်တိုင်းတံကိုအပြင်းထန်ခံနေရပါတယ်မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးရေလျှံတာတွေလည်းဖြစ်နေပါတယ်ကျွန်းစုတွေမှာတနင်္ဂနွေနေ့ညဘက်စတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနင်္လာနေ့တနင်္လာနေ့လုံးထိခက်ပြေးပြေးသာရွေရှားတိုက်ခတ်နေတာပါဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာ American ပြည်ထောင်စု Florida ပြည်နယ်ဘက်စီရွေရှားတိုက်ခတ်နေတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ဘာဟာမားဝန်ကြီးချုပ် Hubert Minnis ကဒီမြောက်ပိုင်း Bahamas မှာဘယ်တော့မှမကြုံခဲ့ဘူးတဲ့မုန်တိုင်းကိုရင်ဆိုင်နေရပါတယ်အခုအခါမှာတော့ရှာဖွေရေးကယ်ဆယ်ရေးနဲ့ပုံမှန်တိုင်းပြန်လည်ပတ်နိုင်ဖို့အဓိကထားဆောင်ရွက်မှာပါဒီဒေသမှာနေကြသူတွေကယ်ဆယ်ရေးသမားတွေအတွက်လည်းဆူတောင်းပေးပါဆိုပြီးတော့ပြောပါတယ်တနင်္လာနေ့သတင်းတောက်တွေနဲ့တွေ့ဆုံရမှာ Abaco Island မှာလူ9ဦးသေဆုံးကြောင်းလည်းသူကအတည်ပြုပြောပါတယ် Grand Bahama ကျွန်းကဒေသခံတွေမုန်တိုင်းဆဲသွားတဲ့အထိအိမ်ထဲမှာနေကြဖို့လည်းသူကတိုက်တွန်းပါတယ် American Hurricane မုန်တိုင်းစင်တာကတော့ Dorian မုန်တိုင်းဟာပြင်းအားအဆင့်5အားအကောင်းဆုံးအနေထားကနေအဆင့်6ထိရော့ကျသွားပေမဲ့အင်္ဂါနေ့မနက်ပိုင်းထိလေတိုက်နှုန်းပြင်းအားတနာယီကို195ကီလိုမီတာနှုန်းထိတိုက်ခတ်နေတယ်လို့ဆိုပါတယ်မုန်တိုင်းဟာအင်္ဂါနေ့နောက်ပိုင်းမှာ Florida အရှေ့ဘက်ကမ်းရိုးတန်းကိုတိုက်ခတ်နိုင်ပြီးဒီဗုဒ္ဓဟူးနဲ့ကြာသပတေးနေ့တွေမှာတော့ Georgia နဲ့ South Carolina ပြည်နယ်တွေကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်အဲ့ဒီဒေသခံတွေကိုအာဏာပိုင်တွေကပြောင်းရွှေ့ပေးနေပါတယ် American သမ္မတ Donald Trump ကလည်းမုန်တိုင်းသတိပေးချက်တွေကိုတီတာမှရေးသားနေသလိုမုန်တိုင်းဝင်ရောက်မဲ့ Georgia တောင်နဲ့မြောက် Carolina ပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပြီးတော့ကယ်ဆယ်ရေးအစီအစဉ်တွေအတွက်တိုင်ပင်ဆွေးနွေးခဲ့ပါတယ်ခင်ဗျာ
Iran သမ္မတ Hassan Rouhani ကအမေရိကန်နဲ့နှစ်ဖက်မဆွေးနွေးနိုင်ဘူးလို့ဒီနေ့ညင်းဆိုလိုက်ပါတယ်။အီရန်လွှတ်တော်မှာမေကွန်းပြည်ရမှာသမ္မတရူဟာနီကအမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့တခုတည်းသောနည်းလမ်းကအမေရိကန်ဘက်ကနေအီရန်ပေါ်ပိတ်ဆို့တံခတ်ထားမှုတွေကိုရုတ်သိမ်းပေးဖို့သာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါအပြင်သမ္မတရူဟာနီကဆက်ပြီးအခုလိုညှိနှိုင်းဆွေးနွေးပွဲမှာ2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာနျူကလ িয়ার စာချုပ်မှာလက်မှတ်ဝိုင်းထိုးခဲ့တဲ့တခြားနိုင်ငံတွေလည်းဝိုင်းပါဖို့လိုနေတယ်လို့ဆိုပါတယ်။တကယ်တော့ပြည်ထောင်တရုတ်ပြင်သစ်ရုရှားဂျာမနီနဲ့ဥရောပသမဂ္ဂတို့ပါပါဝင်လက်မှတ်ထိုးခဲ့တဲ့ဒီအီရန်ရဲ့နျူကလ িয়ার သဘောတူထားချက်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ပြီးမနစ်ကနှုတ်ထွက်ခဲ့တာပါပြည်ခဲ့တဲ့ပတ်တုန်းကတော့သမ္မတထရန့်ကသမ္မတရူဟာနီနဲ့တွေ့ဆုံဖို့အလားအလာကောင်းတွေရှိလာတာမို့သူ့ဘက်ကလည်းလမ်းဖွင့်ထားတယ်လို့ပြောခဲ့ပါတယ်ဒါပေမဲ့သမ္မတထရန့်ဘက်ကတော့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ထက်ပိုပြီးသဘောတူချက်အသစ်တစ်ခုရချင်တာမှာအီရန်နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်တာအပြင်မစ်ဆိုင်းထုံးစမ်းသပ်ပစ်လွတ်မှုပါတာမြင့်ဖို့ထပ်ထည့်ခြင်းနေပါတယ်။အီရန်သမ္မတရူဟာနီဘက်ကတော့ဥရောပသမဂ္ဂအနေနဲ့အမေရိကန်ပိတ်ဆို့မှုကိုကြော်လာပြီးအီရန်ကရေနံဝယ်ရွေးတန်တိတ်တန်ချဖို့လိုလာကြောင်းဒီနေ့ထုတ်ပြောခဲ့ပြီးအဲ့ဒီလိုမဖြစ်ရင်အီရန်အနေနဲ့နျူကလ িয়ার သဘောတူထားချက်ကလည်းနောက်တစ်ဆင့်ထပ်ဆုတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာတနင်္လာနေ့နောက်ပိုင်းကပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကပြောပါရယ်အမေရိကန်တာဝန်ရှိသူတွေကအာဖဂန်ကဒီထောင်ထဲချီတဲ့အမေရိကန်တပ်ဖွဲ့တွေပြန်ဆုတ်ခွာရေးအစီအစဉ်တွေပါဝင်တဲ့အသေးစိတ်အချက်လက်တွေကိုအာဖဂန်သမ္မတအရှရက်ဂါနီကိုပေးအပ်ပြီးနိုင်ပိုင်းကြာမှာပဲပောက်ကွဲမှုဖြစ်ခဲ့တာပါနိုင်ငံတကာအဖွဲ့အစည်းတွေ AKR တွေရှိရာ Green Village ဝင်းတွင်ဘုံပေါက်ကွဲမှုကြောင့်လူ16ဦးတက်မနေတည်ဆုံးပြီးတရာကျော်ဒဏ်ရာရခဲ့ပါတယ်နေတချို့လည်းထိခိုက်ပျက်စီးခဲ့ပါတယ်အစောပိုင်းတုန်းကအမေရိကန်အရာရှိတွေကသူတို့တပ်ဖွဲ့ဝင်တွေစုခွာရေးနဲ့ပတ်သက်လို့တာလီဘန်တွေနဲ့သဘောတူညီချက်မူကြမ်းတစ်ခုရရှိခဲ့တယ်လို့ပြောဆိုထားပြီးအဲဒီသဘောတူညီချက်အတည်ဖြစ်အောင်လက်မှတ်ရေးထိုးတဲ့နေ့ကနေ135ရက်အတွင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်ကန်5ခုကတပ်ဖွဲ့ဝင်တွေစနစ်တကျထွက်ခွာရမှာပါအပြန်အလှန်အနေနဲ့တာလီဘန်တွေကလည်းအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့လက်တွဲဖြုတ်ရမှာဖြစ်တယ်လို့အာဖဂန်နစ္စတန်ဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကိုတိုက်ခတ်မဲ့အကြမ်းဖက်သမားတွေခိုးယောင်းတာဒေသမဖြစ်စေဘူးအာမခံရမှာပါလက်ရှိမှာတော့အမေရိကန်စစ်သည်14,000လောက်ဟာအာဖဂန်နစ္စတန်မှာတပ်ဆွဲထားပြီးအားလုံးတိထားတဲ့အမေရိကန်စစ်ကန်အရေးအတွက်ခုနှစ်ခုအထိရှိနေပါတယ်ခင်ဗျာ
ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေနဲ့ဥရောပသမဂ္ဂကခွဲထွက်ရေးသူ့ရဲ့မဟာဗျူဟာကိုပါလီမန်ဘက်ကလက်မခံပဲပယ်ချမယ်ဆိုရင်လာမယ့်အောက်တိုဘာ14ရက်နေ့မှာရွေးကောက်ပွဲတွေကျင်းပဖို့တောင်းဆိုကောင်းတောင်းဆိုလိမ့်မယ်လို့ထိပ်တန်းပြည်ထောင်အရာရှိတယောက်ကထုတ်ပြောလိုက်ပါတယ်ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲပြည်ထောင်ခွဲထွက်မယ်ဆိုရင်ခွဲထွက်ရေးအစီအစဉ်ကိုဆိုင်းထားဖို့ဝန်ကြီးချုပ်ကိုဖိအားပေးရင်ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဖွဲ့ဝင်တွေကိုယ်တိုင်အတိုက်အခံတွေနဲ့ပေါင်းပြီးလာမယ့်အင်ကာနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။တကယ်လို့ရွေးကောက်ပွဲဆွားပြီးကျင်းပဖို့တောင်းဆိုမယ်ဆိုရင်ပါလီမန်ရဲ့သုံးပုံနှစ်ပုံအများစုသဘောတူညီချက်ရဖို့လိုအပ်ပါတယ်။အတိုက်အခံ Labour Party ကတော့အောက်တိုဘာ14ရက်နေ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်သူတို့ဘက်ကသဘောကျတဲ့အကြောင်းပြောထားပြီးဖြစ်ပါတယ်။46နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ပြည်ထောင်ရေးပါဝင်မှုအဆုံးသက်ရေးနဲ့ခွဲထွက်ဖို့ကိုဥရောပသမဂ္ဂနဲ့သဘောတူညီမှုရအောင်လုပ်နိုင်လိမ့်မယ်လို့ဆိုပြီးဝန်ကြီးချုပ်ဂျွန်ဆန်ကစောစောပိုင်းမှာပြောဆိုထားပါတယ်။ဒါပေမဲ့သဘောတူညီမှုမရရင်လည်းအောက်တိုဘာ31ရက်နေ့ထွက်မယ်ဆိုတဲ့သတ်မှတ်ရအတိုင်းမဖြစ်ဖြစ်အောင်လုပ်မယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ဂျွန်ဆန်ကဖြည့်ဆွက်ပြောခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူဆက်လက်ပြီးတော့ကြေညာနေပါရခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကူတာပြင်ကျေးရွာမှာ2018ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့မြမတက်မတော်အနေနဲ့ခုံရုံးဖွဲ့စစ်ဆေးနေရတွေဟာ AP သတင်းဌာနကထုတ်ပြန်တဲ့သတင်းကြောင့်မဟုတ်ပဲတက်မတော်ရဲ့စစ်ဆေးရေးတွေနဲ့ပတ်သက်လို့လှုံ့ထုံးလုံနီးအတိုင်းစစ်ဆေးရာကနေသိရှိခဲ့တာဖြစ်ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းဘုံမှုချုပ်ဇော်မင်းထွန်းကပြောပါရယ်
အိုက်ချစ်စင်ပေါ်မှာပဲကျွန်တော်တို့အခြေခံပါတယ်အိုက်ချစ်စင်ပေါ်မှာအခြေခံတယ်အိုက်ချစ်စင်ပေါ်မှာအခြေခံတယ်အခြေခံပြီးကျွန်တော်တို့အခြေစင်ပေါ်မှာရုံးကတော့ဦးရဲဆောင်ရက်ဒီကတော့ထပ်တန်းတော့ကျွန်တော်ဒေးဒေးစစ်ဆေးပါလေစစ်ဆေးတဲ့အခါမှာကျွန်တော်အနေနဲ့ဒီမှာလိုက်နာမယ်ဉာဏ်သားချက်တွေဒီလိုစီစဉ်နေရှိတယ်စစ်ဆေးဒီမှာဖောင်းရရမယ်အားလုံးကြီးပေါ့ဒီတော့ဒီမယ်ဒီပေါ်ဒီမှာအိမ်ကဘာမှမအားနဲ့တဲ့ဆိုတာကိုသိရှိရတယ်အဲ့လိုသိရှိရတဲ့အတွက်ကျွန်တော်စစ်တရားရုံးဖော်ပြီးဒီအာစစ်စည်းကြံရယူပြီးဖောင်းရဖို့ဖြစ်လာခဲ့ဖြစ်ပါတယ်အော်ဒီနေ့ပေါင်းရမယ်ဖြစ်ပါတယ်
2018ဖေဖော်ဝါရီလကရေးသားခဲ့တဲ့ AP သတင်းမှာတော့ကူတာပြင်ရွာနီးမှာလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ပြီးတော့လူအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာအနည်းဆုံး9နေရာတွေ့ရပြီးတော့ဒီမြုပ်နှံထားတဲ့သူတွေဘယ်သူဘဝမှမသိအောင်မျက်နှာကိုအက်စစ်နဲ့ပတ်တနက်နဲ့ပစ်ပြီးတော့ပုံဖြတ်ခံထားရတယ်လို့ဆိုရတယ်ကူတာပြင်ရွာဘက်မှာရွာသားအများပြားအပါဝင် ARSA အဖွဲ့နဲ့တပ်မတော်တို့ရင်ဆိုင်တိုက်ပွဲဖြစ်ရမှာ ARSA ဘက်ကစကောတည်ဆုံးခဲ့ကြောင်းနဲ့ AP သတင်းဌာနရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းမြန်မာအာဏာပိုင်တွေဘက်ကညှင်းဆိုထားတာပါမြန်မာတက်မတော်အနေနဲ့အခုလိုစုံစမ်းစစ်ဆေးမယ်လို့ပြောလာပေမဲ့ဥပဒေနဲ့အညီဆောင်ရွက်ပါမလားဆိုတာကိုတော့တန်တရာရှိတဲ့အကြောင်းလူခွင့်ဆောင်ကြည့်သူတွေကထောက်ပြပါရတယ်။ဒါဟာအောက်ခြေရဲဘော်တချို့ကိုအေးအေးယူပြဖို့ဖြစ်ပြီးတော့နိုင်ငံတကာကိုအာရုံလွှဲဖို့လုပ်တဲ့လုပ်ရတာဖြစ်မယ်လို့လူခွင့်ဆောင်ကြည့်ရေးအဖွဲ့ Human Rights Watch ရဲ့အာရှဒေသဆိုင်ရာတွင်းညွှန်ကြားရေးမှူး Phil Robertson က AP သတင်းဌာနကိုပြောဆိုပါရခင်ဗျာ
။ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam က၃လကြာအုံကြွရိုက်ခတ်လာတဲ့အစိုးရစံကြီးစနားပြပွဲတွေအဆုံးသတ်ဖို့အတွက်သူမယာရုကဆင်းပေးမှာမဟုတ်ဘူးတရုတ်စိုးရကလည်းသူမကိုယာရုကထွက်ဖို့မဟန်တာဘူးဟောင်ကောင်ပြည်ထနာကိုဆက်ရှင်းသွားခြင်းတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်အချို့ရေးမှုလမ်းအနေနဲ့ပ ြီးခဲ့တဲ့ဘက်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ရမှာတရားခံတွေကိုတရုတ်ပြည်မှာကြီးလွှဲပြောင်းပေးရေးဥပဒေမူကြမ်းသူမတင်ခဲ့တာကြောင့်ဟောင်ကောင်မှာကတောင်းကနင်းတွေဖြစ်ကုန်တဲ့ဒီလူရက်တွေအတွက်တောင်းပန်ပါတယ်ဖြစ်နိုင်ရင်သူမရာထူးကနှုတ်ထွက်ခြင်းတယ်လို့ပြောခဲ့တဲ့အသံဖိုင်တစ်ခုကို Writers သတင်းဌာနကထုတ်ပြန်လိုက်ပြီးမှအခုလိုတုံ့ပြန်ပြောလာတာပါတကယ်တော့ဒီတန်တရားတရားခံလွှဲပြောင်းရေးမူကြမ်းကြောင့်ဟောင်ကောင်ဆန္ဒပြပွဲတွေစဖြစ်လာခဲ့တာပါဒီနေ့သတင်းတောက်တွေနဲ့တွေ့ရမှာအုတ်ချွေမှုလမ်းကသူမအနေနဲ့နှုတ်ထွက်မဲ့ကိစ္စကိုတရုတ်ဆွေးရနဲ့ဆွေးနွေးဖို့စိတ်တောင်မကူခဲ့ဘူးပြီးခဲ့တဲ့3လအတွင်းမှာလည်းဟောင်ကောင်ပြည်ထောင်စုကရှင်းပြနိုင်ဖို့အတွက်သူမအုတ်ချွေရေးဖွဲ့ဆက်နေသွားဖို့သာအထက်ထက်စဉ်းစားမိခဲ့တာပါလို့ဆိုပါတယ်ဒါအပြင်ဒီအတန်ဖိုင်ကိုထုတ်ပြန်လိုက်တာကလက်ခံနိုင်စရာအကြောင်းမရှိဘူးလို့လည်းအုတ်ချွေမှုလမ်းကဝေဖန်ခဲ့ပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးလက်ရှိမှာဒီတရားခံလွှဲပြောင်းရေးမူကြမ်းကိုဆိုင်းငံ့ထားပေမဲ့ဟောင်ကောင်မှာဒီမိုကရေစီပုံမရရှိရေးနဲ့ရဲတွေရဲ့ဆန္ဒပြပွဲတွေပေါ်ရက်စက်တဲ့လုပ်ရက်တွေပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ဆက်လက်တောင်းဆိုဆန္ဒပြနေကြပါတယ်။ဒီတောင်းဆိုမှုတွေပေါ်အစိုးရဘက်ကလိုက်လျောပေးဖို့ဟောင်ကောင်ကအလဲတန်းနဲ့ထက်တန်းချောင်းသာ1,000+ဟာလဲအတန်းမတက်ပဲမျက်နှာဖုံးစွပ်အနက်ရောင်အင်ဂျီတွေဝတ်ဆင်ပြီးအစိုးရဌာနချုပ်အနီးကပန်းချန်တဲ့တက္ကသိုလ်ထဲမှာမနေ့ကဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေပုံမပြင်းထန်လာတဲ့မြတ်ရဲတွေဘက်ကအင်အားသုံးဖိနှိပ်မှုတွေပုံမပြင်းထန်လာနေပြီးဆန္ဒပြသူတွေဘက်ကလည်းအကြမ်းဖက်မှုတွေရှိလာကအ ਨੇ ဆုံးလူပေါင်း160နီးပါးထိန်းသိမ်းခံထားရပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းကမူလာရန်ကျောင်းတစ်ကျောင်းမှာတင်းလာနေကကလေး၈ဦးအသက်ခံခဲ့ရပါတယ်ဟျူဘေပြည်နယ်ချောင်ယန်ဖိုရွာကဒီတက်ခတ်မှုမှာတခြားကျောင်းသား၂ဦးဒဏ်ရာရသွားတယ်လို့အန်ရှိမြို့ရဲဌာနသတင်းကထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကျူးလွန်သူလို့တင်ပြရရှိရဲ့အသက်40အရွယ်အမျိုးသားကိုတော့အခုခါမှာဖမ်းဆီးထားပါတယ်ဘလို့ပုံစံမျိုးနဲ့တိုက်ခိုက်ရတယ်ဆိုတာကိုသတင်းမထုတ်ပြန်သေးပေမဲ့လည်းအခုနှစ်ပိုင်းနေအတွင်းတရုတ်နိုင်ငံကကျောင်းတွေမှာဓားနဲ့တိုက်ခိုက်တာကြောင့်သေဆုံးဒဏ်ရာရလေးရှိပါတယ်2018 April လတုန်းကအနောက်မြောက်ပြည်နယ်ရှန်ရှီအလဲရန်ကျောင်းကတိုက်ခိုက်မှုမှာကလေး9ဦးသေဆုံးပြီးတော့လွန်ခဲ့တဲ့နှစ်အောက်တိုဘာလကချုံကင်းမြို့မူလာရန်ကျောင်းတစ်ကျောင်းမှာဓားနဲ့တိုက်ခိုက်မှုအတွင်းကလေး14ဦးဒဏ်ရာရသွားပါတယ်ခင်ဗျာ
ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအီဘိုလာရောဂါတိုက်ဖျက်ရေးအလှငွေပေးဖို့ကတိပြုထားသူတွေအနေနဲ့ပေးထားတဲ့ဂရီတိုင်းဆောင်ရွက်ကြဖို့နှိုးဆော်လိုက်ပါတယ်။အီဘိုလာရောဂါကူးစက်မှုဖြစ်ပွားနေတဲ့ကွန်ဂိုနိုင်ငံရောဂါကူးသရေးစင်တာကိုအထွေမှုချုပ်ဂူတာရက်စ်တွားရောက်ကြည့်ရှုပြီးနောက်တစ်နေ့မနေ့တနင်္လာနေ့မှာအခုလိုတိုက်တွန်းလိုက်တာပါ။အထွေမှုချုပ်ဂူတာရက်စ်ကငွေလီဖို့ဂရုပြုထားတဲ့နိုင်ငံတွေအနေနဲ့ဒီနှစ်မကုန်ခင်အထိငွေဆက်ထည့်သွားဖို့အရေးကြီးတယ်လို့အလေးနဲ့ပြောခဲ့ပါတယ်။အထွေမှုချုပ်ဂူတာရက်စ်ကပဲလက်ရှိမှာရောဂါတိုက်ဖျက်ရေးအတွက်ဒီနှစ်ကုန်ပိုင်းအထိသုံးစွဲဖို့လိုတဲ့ငွေပမာဏရဲ့15ရာခိုင်နှုန်းသာလက်ခံရရှိထားတယ်လို့ဆိုပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကဝင်းမင်းတို့ကပြောပြသွားတာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဖြတ်သွားတဲ့အချိန်အေးအေးအဖွဲကဘုံခွဲပြီးတော့ရွာထဲကနေပြစ်ခတ်တက်ခဲ့တာကြောင့်စစ်ကြောင်းကပြန်ပစ်ပြီးတိုက်ပွဲဖြစ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့အေးအေးအဖွဲကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့ညင်ပါတယ်ပြစ်ခတ်မှုအတွင်းရွာသား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရက်ရွာလူမှုကဲဆေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာနဲ့တောင်တောင်ယိုကျေးရွာကြားအာရှလမ်းမပေါ်လမ်းလုံးချွန်ရေးယူထားတဲ့မြမတမတော်စစ်ကြောင်းကိုမနေ့ညနေပိုင်းမှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဘုံခွဲပစ်ခတ်တိုက်ခိုက်လို့အေးအဖွဲ့ခုံလုံးရွာဘက်ကိုစစ်ကြောင်းကပြန်ပြီးပစ်ခတ်ချင်းမုန်းခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောခွေရဗမူးကြီးဝင်းစော်ဦးကပြောပါတယ
်။နေ့ကကျွန်တော်တို့အုပ်ချုပ်မှုစစ်ကားလုပ်ဖို့ဆိုပြီးတော့စစ်ကြောင်းတစ်ကြောင်းအားကျွန်တော်တို့တောက်တော့ရနေမဟာဘူးလို့ပြောလို့သွားတာ။တရက်တစ်ပင်သွားအရင်မှာတရားတစ်စင်းရှိတယ်။အဲ့တရားတစ်စင်းမှာတော့နောက်ကျခါကျတော့မိုင်းနှလုံးခွဲခံတရက်တစ်ပင်သွားရတယ်လို့လက်နဲ့ငယ်လေးနဲ့ပြန်ကုကြုံပြီးတော့မှဒီအဖြစ်တော့ကျွန်တော်တို့ကပြန်ပြီးတော့မှစီတာတဲ့နေရာကိုပြန်ဖြစ်တာ။ကောင်းချမ်းလူတွေဒီတရက်တစ်ပင်နဲ့ဟိုရောက်နေတာကိုအဲ့ဒီတရက်တစ်ပင်သွားရဟာလားကျွန်တော်တို့တက်နေပါတယ်သတင်းသေးတာလည်းနော်ပူပေါင်းပါဝင်ဆောင်ရွက်မှုလည်းအပြည့်ရဲ့အားကြမှာရွာဟိုဟာဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့ပြောတော့တော့ရောက်တယ်သူ့ဘာလုံးနေလို့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကြိုက်မှုရှိရဲဆိုတော့ညာတွေကလက်ခံနေရင်တော့သူပြစ်ပို့ပြစ်လေးအစီတွေကတော့ဘယ်သူပြစ်လို့ဒီမှာတော့မှာတော့မဟုတ်ဘူးသွားဖို့ခြေခံပြီးတော့မှဟာလာလူလူရဲမှာဟာလာဆုံယူပြီးတော့မှတော့ဒီလိုပဲလုံးနေတာဓာရွဲလေး AS နည်းပြီးတော့ဒီလိုပဲလေတော့ပြစ်ပြီးသွားနေဟာလာရွာလာမှန်ပြီးပြောတယ်အဲ့ဒီမှန်တဲ့ရွာကလေးကမိမလည်းယောက်ျားတွေနိုင်အဲ့ယောက်ျားတွေက AA ပဲတော့သုံးမဟုတ် AA မှာကနေကြီး
ဒီပြေကမှုတွင်တရက်တပင်ရွှေတလဲကြောက်တလုံးရေပါစတဲ့ကြေးရွာလေးရွာကရွာသားခုနှစ်ဦးထိခိုက်တန်ရာရရှိခဲ့တယ်လို့ခြေကရုဏာသွေးအလှူရှင်များတင်ဥက္ကဋ္ဌဘူအောင်သိန်းကပြောပါတယ်
။မ မနေ့ကတင်းတော်ကကြောင်ဖြစ်တဲ့ခါကျတော့ဘုံကွေးရေကျွန်တော်တို့တောင်းလို့ရရောနဲ့ကျဲတယ်ရရောကြားပါဘုံမလုံးကွေးပါဘန်းကွေးရပါနဲ့အဲ့မှာရောထင်းမှာကကြောင်ကနေပြီးတော့နန်းပြီးတော့ဟိုက်တာပေါ့လာလာချီကြားရဘုံဆန်ကြားရဒီလိုဖြစ်ခဲ့တဲ့ဟာတွေတော့ရှိပါတယ်အဲ့မှာတရားရရကြတယ်သူကဆင်းရုံကိုပေါ်ကြတယ်နာခလို့တော့ရှိပါတယ်ဒါပြည့်ကြတဲ့ရတာပါမင်းဦးတော်ကနောက်ပေါင်းလေနောက်ဝမ်းပိုက်ရမှာကတော့ဆုံးမဲ့ကလေးကတော့ပါပါကျွန်တော်တို့ရွာဟာဒါအာချားလဲတစ်ဖက်တစ်ဖက်မှာရှိရပါတယ်ရတဲ့နိုင်ရောပေါ့အဲ့ရွာအလီမှာသူစကြောင်းရွာပေါ့ကျောက်ကတော့ဘာမှအဲ့ဆက်ပိုက်ရပါစကြောင်းရွာပေါ့သူကတော့လင်းပစ်တာတော့မြင်နေရပ
ါကြီးတိမှန်ခဲ့သူခုနှူးကတော့ကြောက်တော်မြို့နယ်တရက်ပြင်ကြီးရွာသားနှူးရွှေသလဲရွာကနှူးကြောက်တလုံးရွာသားကသူရေဘရွာသားကနှူးဖြစ်တယ်လို့သူကဆိုပါတယ်လက်ရှိလူနာတွေကိုကြောက်တော်စေယုံကိုပို့ဆောင်ထားရတယ်လို့ဥပိုးအောင်သိန်းကပြောပါတယ်
။ဟိုတရားရရောပြောပါတယ်။ကြောက်တော်ပြည်သူစေယုံကြီးပြန်ဝင်ရောမင်းကတော့ဆောညာတဲ့ရှင်တွေကမရှိဘူးလို့ပြောပါတယ်။ရှိုးကဖွေးဆဲရမယ်ဟောလူနာတွေလည်းပါတယ်လို့ပြောတယ်။မိုင်းကြတယ်ပါတယ်ရှိရတယ
်။မင်းကပြေခတ်မှုဖြစ်စဉ်တွင်တရက်တပင်ကြေးရွာရှိမဟာနယ်ကိုပိုင်ထက်တန်းချောင်းကကျောင်းသူ၄ဦးကျောင်းလိုက်ပြီးသတိလစ်သွားတယ်လို့ကြောက်တော်စေယုံကိုပို့ဆောင်ခဲ့ရကြောင်းသူကပြောပါတယ်။မနေ့ကတနေ့သေးမှာပဲကြောက်တော်မြို့နယ်ပြင်ပူရီတောင်ဖုံညိုလိမ့်နဲ့မြောက်မြို့နယ်ဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ပြောခွေရပူမှုချုပ်စော်မင်းထွန်းကပြောပါတယ
်ဖုံညိုလိမ့်ဘက်မှာတော့ဒီလိုဖြစ်ဖြစ်တိုက်ခိုက်မှုတချို့ဖြစ်ပွားကြတာရှိတယ်မြောက်ဘက်မှာတော့ပန်းမြောင်ရဲ့အရှိတောင်ဘက်မှာအားမှန်6မိုင်လောက်အကွာမှာတော့ဒီလိုဖြစ်ဖြစ်တိုက်ပွဲဖြစ်ပွားကြတာရှိတယ
်မနေ့ကပူရီတောင်ဖုံညိုလိမ့်နဲ့ပန်းမြောင်ဘက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မသိရသေးပေမဲ့ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဧဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါတယ်
။ဟိုမနေ့ကတော့ကြောက်တော်တရက်ပင်ဘက်မှာတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့ဒီတစ်ဖက်သားပြစ်ခတ်တဲ့ဥစ္စာတွေတော့ရှိတယ်။တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့သူတို့ကဟိုရွာထင်းကိုဒါရည်ရွယ်ချက်ရှိရှိနဲ့နေပြီးပြစ်တာ။ဘုရားကမှတိုက်ပွဲတွေတော့ရှိတယ်လို့တော့ပြောတယ်။ဒါမှမဟုတ်တော့ဘလို့အနေထားရှိလဲကျွန်တော်လည်းအဲ့ဒါအသေးချာမသိသေးဘူ
း။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆွဲမှာမြန်မာစစ်တပ်နဲ့ဧဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေလည်းစိတ်ရှောင်နေရပါတယ်။ဒီအပိုင်းတွင်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားမှုရော့ကျလာလို့စစ်ရှောင်ဥယျာဉ်ရော့လာတယ်လို့အကူအညီပေးဆောင်နေသူတွေကပြောပြီးလက်ရှိစစ်ရှောင်တွေရဲ့အခြေအနေကိုတော့ပလက်ဝါစစ်ရှောင်ကူညီရေးဥက္ကဋ္ဌဥဝေတန်းကခုလိုပြောပါတယ်
ကျွန်တော်တို့စီးရင်အရတော့ရွာတွေမှာခုံလုံးနဲ့အိမ်ဆောင်စုက380ရှိတယ်လူကြီးတွေအားဖြင့်တော့အောင်နာ80ကျော်ပေါ့ဒါကြောင့်တော့တုံးတုံးဆိုတော့အသာကဒီခုံလုံးမှာကိုယ်ရေးရွာတွေပြန်ကိုယ်နေမှာပြန်သွားကြတာသူကတော့ဆိုတာကလည်း6ဘတ်ဆိုင်ချာနေခါလို့ထောက်ပံ့လာ
တယ်။ဒီခိုင်ပြင်းတဲ့တွင်းမှာစိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့မျှစစ်ရှောင်းဥယျာဉ်9000ဝန်းကျင်ကရှိလာနေပြီလို့ရခိုင်စစ်ရှောင်းကူညီရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ရခိုင်ဘက်ကစစ်ပွဲအခြေအနေကိုနိုင်ကွန်အိမ်မေးမြန်းတင်ပြဖို့တော်တာပါရှင်။တောသားရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တခါကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း Intel Set 17နဲ့ Mia Set 3 ဂျူရူတွေကနေဖန်ယူနားဆင်နိုင်ပါတယ်။အခုတော့ရှမ်းပြည်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေသတင်းဖက်ဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လမ်းမကကုတ်ခဲမြို့အနီးမှာဒီကနေ့ကားလမ်းကိုပိတ်ဆို့တာတွေရှိခဲ့တယ်လို့တိုက်ခိုက်တာတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မနေ့ညနေပိုင်းကကုတ်ခဲမြို့အနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ခွေခုတ်နဲ့မန်ကန်စတဲ့ခြေရွာကလူ300နီးပါးလောက်မြို့ပေါ်ကိုတိမ်ရှောင်လာတာတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးလာရှိုးကုတ်ခိုင်မှုဆယ်ပြည်တော်စုလမ်းပေါ်ကတိုက်ပွဲတွေဟာရပ်ပေါင်း20နီးပါးကြာမြင့်လာတဲ့အထိငြိမ်သက်သွားတာမရှိသေးပဲဆက်လက်ဖြစ်ပွားနေဆဲရှိပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတမ်ဘရော့ဒရင်းမှန်ပြန်ကြားရေးအဖွဲ့တွင်ရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒီမနက်ပိုင်းမှာတော့စစ်တပ်ကမြင်းနေလည်းတော့ရှိတယ်။အသေးစိတ်တော့ကျွန်တော်မသိရဘူးဟုတ်ကဲ့။မနေ့ကတော့ကျွန်တော်တို့ဒီဟိုမြေပြင်ပိုင်းတော့မှာနောက်ဆက်ကရဲ့တောင်ဘက်မှာဒီဘွဲတောင်နေရာမှာတော့ကျွန်တော်တို့အဲပြည်တော်ကြီးတမ်းပါကြီးပေါ်မှာကျွန်တော်လမ်းလုံးကြီးချောင်းဒီကိုလာရောက်ဖြစ်ခါရှိတယ်။အဲ့ဒါဖြစ်နေခြင်းဖြစ်တယ်။ညနေပိုင်းမှာတော့ကျွန်တော်ထုတ်ခိုင်းတယ်မှာအဲထုတ်ခိုင်းမျိုးကိုအရင်ကတည်းကကျွန်တော်နောက်ဆက်ပြစ်ကတ်တိုက်ဖို့အတွက်အဲချင်းကြလာတာရှိတယ်။အဲဒီအားစုတော်တော်များများချင်းကြလာတယ်။အဲဒီချင်းကြလာတဲ့အတွက်ကျွန်တော်တတိယရတဲ့ချင်းချင်းချိန်မုံးလိုက်နိုင်တယ်။အဲဒီဖြစ်ပြတိုက်ခိုင်းမှုကတော့ရှိပါလေ။
တနင်္လာနေ့ကကုတ်ခိုင်မြို့ဒီဖြစ်ပွားတဲ့တိုက်ပွဲမှာတမ်မရော်ကစေရဟတ်ရင်နှစီနဲ့မိနစ်30နီးပါးလောက်ပြစ်ခတ်ခဲ့ကြောင်းလဲဒေသခံတွေကပြောပါတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းမာမေးအဖွဲ့ဝင် TNLA ခေါ်တအန်းပလောင်တပ်ဖွဲ့ဘက်ကိုမေးမြန်းနိုင်ဖို့ဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ ကိုခိုင်မျိုးကရေးပေါ်ကဲစေးရေးကွန်ရက်အဖွဲ့ရဲ့တာဝန်ရှိသူတူကတော့ဒီနေ့ဖြစ်ပေါ်တဲ့လမ်းပိတ်ဆို့မှုနဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်အခုမနေ့အစောပိုင်းကတော့စီးကင်းတာတော်ရိုင်းပတ်ဝန်းကျင်မှာကားရန်ကားကိုကလန့်ခံပြီးတော့ပိတ်ထားတယ်အခုတော့ပြန်ပွင့်သွားပြန်ပြီခင်ဗျာဒီနေ့ကတော့အဲ့ဒီစီးကင်းတာဘက်မှာပဲတိုက်ပွဲဖြစ်တယ်လို့ကြားရတယ်ခင်ဗျာ
ဒီနေ့လာနေ့ညနေပိုင်းကကုတ်ခိုင်မျိုးအနီးဖြစ်ပေါ်တဲ့တိုက်ပွဲကြောင့်အနီးနားကရွာသူရွာသား300လောက်ဟာကုတ်ခိုင်မျိုးပေါ်ကိုတင်းရှောင်လာကြောင်းလဲသူကဆက်ပြောပါတယ
်မင်းကဟိုဖြစ်သွားတဲ့နေရာကရွာသားတွေပြီးလာတာဒီနေ့180လောက်ရှိတယ်180လောက်ကိုကျွန်တော်တို့ဒီကုတ်ခိုင်မျိုးမှာအခုဖွဲ့ထားတဲ့ကျွန်တော်တို့လက်ရှိခွင့်ရကနေတော့ပြီးတော့ဥဆောင်ဦးရဲ့နဲ့တော့ပြူတယ်မင်းကပြူပြီးတော့အားဒီဒီမာစီပေါ့နော်အမားကြီးပုံကြောက်မှထားတယ်ဒီအခုလက်ရှိအချိန်ကြီးကို180လောက်ရှိတယ်ခင်ဗျအအကုန်လုံးဆိုရင်တော့ပထမလက်ကျန်နဲ့ဒီအပြစ်ထက်ရောက်တာနဲ့ဆိုလို့ရှိရင်တော့600လောက်ရှိမှာပေါ့
လက်တလောကုတ်ခိုင်မျိုးပေါ်ကိုတင်းရှောင်လာသူ300လောက်ဟာဝေခုံနဲ့မန်ချန်ရွာဘက်ကဖြစ်ကြောင်းနဲ့စစ်ရှောင်တွေအားလုံးကိုနေရာ6နေရာမှာဖြန့်ခွဲထားရှိပေးပြီးမြို့နယ်အာနာပိုင်တွေနဲ့ပရာဟိတအဖွဲ့တွေကကူညီစောင့်ရှောက်ထားကြောင်းပြောပါတယ်လက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပေါ်နေတဲ့အဖွဲ့တွေဟာ TNLA ခေါ်တအန်းပလောင် MNDA ခေါ်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်ပြီးဒီမဟာမိတ်အဖွဲ့တွေကရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေရပ်ဆိုင်ဖို့တောင်းဆိုတာမရခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းကပြည်အောင်စုလမ်းမပေါ်မှာပါတိုက်ပွဲတွေကျေပြန့်လာတာဖြစ်ပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့အစိုးရနဲ့မဟာမိတ်၃ဖွဲ့ကျိုင်းတုံမြို့မှာညင်ချမ်းရေးအတွက်တွစ်ဆုံဆွေးနွေးတာတွေရှိပေမဲ့တိုက်ပွဲတွေကတော့ဂနေ့ထိဆက်လက်ဖြစ်ပွားနေတယ်လို့အခုလလယ်ပိုင်းမှာလည်းထပ်မံတွစ်ဆုံဆွေးနွေးဖို့အတွက်သဘောတူထားပါတယ်
ရှိနေခင်ဗျာမြမပီတရားရေးမှန်နိုင်တဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စီနီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါဒါကြောင့်မို့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်နိုင်ဟာဘယ်လောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ပါဝင်ဆွေးနွေးမြန်မြန်လူတွေတို့ရရှိနေအနေနဲ့view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်တို့ရရှိမယ်လို့ကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ည9:00နာရီမှာဆွေးနွေးကြမယ့်ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ71925ရိုးတကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တောင်ကိုရီးယားသမရရဲ့မြန်မာခီးစဉ်သတင်းတင်ပြပါမယ်။လူအခွင့်ရေးရှိနေတဲ့ဦးအဖြစ်နဲ့ထင်ရှားတဲ့တောင်ကိုရီးယားသမရမွန်ဂျေအင်းနဲ့မြန်မာနိုင်ငံရောက်ရှိနေစဉ်အတွင်းလူအခွင့်ရေးကိစ္စတွေထက်စီးပွားရေးဖက်ကိုဦးစားပေးဆောင်ရွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီလီကဝေဖန်ခဲ့ပါတယ်။မြန်မာကောင်းဆောင်တို့အောင်ဆန်းစုကြည်အနေနဲ့ဆယ်စုနှစ်တွင်တည်းကဒုက္ခရောက်ခဲ့တဲ့ရိုဟင်ဂျာတွေအရေးကိုပြောဆိုဖို့အချိန်ကြာနေပြီလို့လဲမစ်ယန်ဟီလီကတိုက်တွန်းခဲ့ပါတယ်။မစ်ယန်ဟီလီနဲ့ Riders သတင်းထားရဲ့မေးမြန်းထားတာကိုအခြေခံပြီးကိုသားညုံကပြောပြထားပါတယ်ရှင
်။တောင်ကိုရီးယားသမ္မတမွန်ဂျင်အင်းရဲ့အခုမြန်မာနိုင်ငံခီးစဉ်တွင်ကမ္ဘာအခြားတိုင်းပြည်တွေဆောင်နေကြအတိုင်းပဲလူတွေရဲ့နစ်နာခံစားချက်တွေတဲ့တိုင်းပြည်စီးပွားရေးအကျိုးစီးပွားကိစ္စတွေကိုပဲဦးစားပေးဆောင်ရွက်တာဟာရှက်ဖွဲ့ကိစ္စဖြစ်တယ်လို့မစ်ယန်ဟီလီကပြောပါတယ်။မြန်မာကောင်းဆောင်ဒေါ်ဆန်းစုကြည်ဟာလူခွင်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပြရုပ်တစ်ခုဖြစ်ခဲ့တယ်လို့ပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာလည်းလူခွင်ရှိနေတူဖြစ်နေထင်ရှားခဲ့တာကိုထောက်ပြီးတော့ဒီကောင်းဆောင်နှစ်ဦးရဲ့တွေ့ဆုံမှုကအခြားကောင်းဆောင်တွေတွေ့ဆုံတယ်လို့တော့မဖြစ်သင့်ဘူးဆိုတဲ့သဘောတောင်ကိုရီးယားနိုင်ငံသားဖြစ်တဲ့မစ်ဂျန်ဟီလီကဝေဖန်သွားတာပ
ါ But our president has a enjoys a great history of being a human rights lawyer.But I'm afraid that he hasn't been really speaking out.
တမရသမရကြီးဟာလူခွေရရှိနေတယောက်အဖြစ်နဲ့အထင်ကရသမိုင်းရှိထားတာပါ။ဒါပေမဲ့လည်းလူခွေရနဲ့ပတ်သက်လို့မပြောမဆိုတာကိုကျွန်မစိုးရိမ်ပါတယ်
။နိုင်ငံတကာအတိုင်းအဝန်းမှာလူခွေရလှုပ်ရှားမှုပြရုပ်ဖြစ်ခဲ့တဲ့ဒေါန်ဆန်းစုကြည်ဟာလည်းတာမန်နိုင်ငံကောင်းဆောင်တူအနေနဲ့သမိုင်းတန်ဖို့ညော့သွားတယ်လို့တောင်ကိုရီးယားတက္ကသိုလ်ပမောက္ခတူလည်းဖြစ်တဲ့မစ္စတာဟီလီကပြောပါတယ်။အထူးသဖြင့်ကတော့ဆယ်စုနှစ်နဲ့ချီပြီးတော့ခံစားလာခဲ့ရတဲ့ရ ेंजर အရေးနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့ရည်ရည်ချက်ကိုဝေဖန်ခဲ့တာပါ
။ I think that she enjoys the popular vote very much. And I think that she should step up and really speak out.
Johnson Suji ha lulu thauk khan me o ataw ji ko ya tha du ba. သူအနေနဲ့ရိုဟင်ဂျာတွေရဲ့ခံစားနှင်နာမှုတွေကိုထုတ်ဖော်ပြောတင်နေပြီလို့ကျွန်မထင်ပါတယ်
။မြန်မာနိုင်ငံအနောက်ဖက်ချမ်းရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးတော့ဒေါင်ဆန်းစုကြည်ဘက်ကနှုတ်ဆက်နေတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုခုခံကာကွယ်ပေးနေတယ်လို့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကစွပ်စွဲနေကြတာပါ။2018ခုနှစ်တုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးစစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်တင်ငန်းအင်ဂျင်နီယာနေဇက်ဘက်ကိုထွက်ပြေးခဲ့ရပါတယ်။အဲဒီကလူ့ခွင့်ချိုးဖောက်မှုတွေဟာဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဖြစ်တယ်လို့လူ့ခွင့်ရေးဖွဲ့တွေဘက်ကစွပ်စွဲပါတယ်။ဒီတဲ့တာဝန်ရှိတယ်လို့ဆိုပြီးတော့မြန်မာစစ်ဖက်ခေါင်းဆောင်တွေကိုလည်းအမေရိကန်ပြည်ထောင်စုကရေးယူထားပါတယ်။မြန်မာစစ်ရဘက်ကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတယ်လို့ပဲဒီအဖြစ်အပျက်တွေပေါ်မှာပြည်တွင်းမှာပဲစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောထားပါတယ်။ Miss Yanhili အပါအဝင်လူခွင့်ရေးသမားတွေကတော့ဒီအဖြစ်အပျက်မှာအနာအပါတီခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်မှလည်းတစုံတရာတာဝန်ရှိတယ်လို့ယူဆကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့ဒီကနေ့တွေ့ဆုံပြီးတော့ပူးတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့နိုင်ငံကုံသွေးကြီးနဲ့ဖွံ့ဖြိုးဆိုင်ရာဖူးတွက်ဆောင်ရွက်မဲ့ကိစ္စတွေကိုပဲလေးပြပြောခဲ့ပါရယ်။တောင်ကိုရီးယားသမ္မတရဲ့အခုခီးစဉ်အတွက်မှာလည်းမြန်မာနိုင်ငံတွေရည်တည်မြှောက်နှံနေကြတဲ့ကိုရီးယားကုမ္ပဏီတွေအတွက်ကိုရီးယားစုရဲ့ကုံသွေးရုံးဖွင့်မဲ့ကိစ္စနဲ့အထူးဆုံးအုံမြင့်ချဖို့ကိစ္စတွေဟာအဓိကလို့ဖြစ်နေပါရယ်ခင်ဗျာ
။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့မြန်မာခီးစဉ်အတွက်နဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါရယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ရပါရယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြည့်ညီ VOA ရဲ့ Internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရယ်ရှင်။အခုတော့ကြာနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကိုအောင်ကတည်းကပြောပြပေးပါဦ
း။ American Bianzu California တောင်ပိုင်းကမ်းခြေတစ်ခုမှာသင်္ဘောတစ်စီးမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူရှိဦးသေဆုံးပြီးတော့26ဦးပျောက်ဆုံးနေတယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကပြောပါရတယ်။အပျော်တမ်းရေငုပ်ဖို့ခီးတွေကိုတစ်ဆောင်လာတဲ့ဒီသင်္ဘောဟာတနင်္လာနေ့အာရုံမတက်ခင်အချိန်မှာမိလောင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကဒီခီးတွေသင်္ဘောပေါ်မှာအိပ်ပျော်နေခဲ့ကြတာပါ။ကယ်ဆယ်ရေးသမားတွေကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတညာလုံးမိုးလင်းထိဆက်လုပ်သွားမှာဖြစ်တယ်။ဒါပေမဲ့အဆိုးဆုံးအခြေအနေကိုလည်းကြိုပြင်ထားရမယ်လို့ထုတ်ပြောခဲ့ပါရတယ်။မီတာ20ရေရှိတဲ့ဒီသင်္ဘောကို Santa Barbara ကမ်းခြေက Santa Cruz ကျွန်းမှာကြောက်ချထားခဲ့ခြင်းဒီသင်္ဘောမိလောင်တဲ့သတင်းရရချင်းကယ်ဆယ်ရေးအဖွဲ့တွေတွားရောက်ခဲ့ပြီးသင်္ဘောဝန်ထမ်း5ဦးကိုကယ်ဆယ်နိုင်ခဲ့ပါရတယ်။ဒီသင်္ဘောဝန်ထမ်း5ဦးကတော့မဆိုးရင်ရတဲ့ထိခိုက်ဒဏ်ရာတွေရထားပြီးတော့ပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေဆဲဖြစ်ပါရတယ်။တနင်္လာနေ့မှာကြောက်ရောက်ခဲ့တဲ့အမေရိကန်လုံသမားနေအားလည်းရက်ပါဆက်သွားတဲ့ဒီပြီးခဲ့တဲ့စနေတနင်္ဂနွေမှာကယ်လီဖိုးနီးယားတောင်ပိုင်းမှာဒီအပျော်ပါရင်ငုတ်ခီးထွက်သူတွေဒီသင်္ဘောပေါ်မှာရှိနေကြတာပါ။ဒိုရီယန်အတ္လန်တစ်ဟာရီကိန်းမွန်နိုင်းဟာဂရန်ဘာဟာမားအိုင်လန်ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခတ်နေတာကြောင့်ဘာဟာမားစ်ကျွန်းစုမှာနေထိုင်သူတွေဟာဒီမွန်နိုင်းတံကိုအပြင်းထန်ခံနေရပါတယ်။မွန်နိုင်းကြောင့်လေပြင်းနဲ့တိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးရေရှမ်းတာတွေလည်းဖြစ်နေပါတယ်။ကျွန်းစုတွေမှာတနင်္ဂနွေနေ့ညပဲစတင်တိုက်ခတ်ခဲ့တဲ့မုန်တွေဟာတနင်္လာနေ့တနေ့လုံးထိခက်ပြေးပြေးသာရွေရှားတိုက်ခတ်နေကြတာပါ။အီရန်သမ္မတဟက်ဆန်ရိုဟနီကအမေရိကန်နဲ့နှစ်ဖက်မဆွေးနွေးနိုင်ဘူးလို့ဒီကနေ့ညင်းဆိုလိုက်ပါတယ်။အီရန်လွှတ်တော်မှာမင်းကွန်းပြောရမှာသမ္မတရိုဟနီကအမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့တခုရဲသောနီလန်ကအမေရိကန်ဘက်ကနေအီရန်ပေါ်ပိတ်ဆို့တံခတ်ထားမှုတွေကိုရုတ်သိမ်းပေးဖို့သာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်သမ္မတရိုဟနီကဒီတရုတ်ပြင်သစ်ရုရှားဂျာမနီဥရောပတမကရောပါပါဝင်လက်မှတ်ထိုးခဲ့တဲ့နျူကလ িয়ার သဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့လဲသူကပြင်းပြင်းထန်ထန်ဝေဖန်ထားခဲ့ပါတယ်
။တရင်အချင်းချက်ကိုကောင်းအောင်ကြီးညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးအတန်ဖိုင်အင်ဂျင်နီယာကတော့ဝက်နာရောဘတ်စ်ဖြစ်ပါတယ်။ PO American တန်းညပိုင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့ထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ PO ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington. From Washington, this